ထိုင်းမြန်မာနယ်စပ်ဖျားသွုံစုမျိုးကတရုတ်ငွေလိမ်ကိုင်းလုပ်ငန်းတွေရဲ့လူကုန်ကူးခံရတဲ့နိုင်ငံသားတွေကိုဒီမိုကရေစီအကျိုးပြုခရင်တက်မတော် DKBA ကထိုင်းမှတ်ကိုစလွှဲပေးနေပါပြီ။ဒီမျိုးနဲ့တရုတ်နဲ့ပတ်သက်တဲ့လုပ်ငန်းတွေပိတ်သိမ်းထားပြီးတိတိတသာလူပါသွားတယ်လို့မြို့ကန်တွေကပြောပါတယ်။ရန်ကုန်ကသတင်းပေးပို့ချက်ကိုအလိမ်မာပြောပြပေးပါအောင်ခင်ဗျာ။
မြန်မာနိုင်ငံကရင်ပြည်နယ်ဖျားသုံးစုမြို့နယ်အတွင်းမှာကာစီနိုလောင်းကစားလုပ်ငန်းနဲ့စားသောက်ဆိုင်လုပ်ငန်းမှာလုပ်ကင်ကြတဲ့တရုတ်နိုင်ငံသားတွေအနေနဲ့ဖေဖော်ဝါရီလ28ရက်နေ့နောက်ဆုံးထားပြီးတော့ထွက်ခွာကြဖို့ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKPA ကထုတ်ပြန်ထားပြီးတဲ့နောက်မှာတရုတ်နိုင်ငံသားတွေမျိုးရင်းသွားလာမှုတိတိတသားပါသွားတဲ့အကြောင်းဒေသခံတွေက view ကိုပြောပါရယ်တရုတ်နိုင်ငံသားတွေအလုံးလုံးနေကြတဲ့စားသောက်ဆိုင်အလှပြင်ဆိုင်လုပ်ငန်းတွေပိတ်သိမ်းထားတာတွေကိုလည်းတွေ့ရတယ်လို့လည်းမျိုးခံတွေက view ကိုပြောပါရယ်ဖျားသုံးစုမျိုးထဲမှာဆိုရင်တရုတ်နိုင်ငံသားတွေတိတ်မတွေ့ရတော့ပါဘူးတချို့မျိုးနဲ့သုံးပိုင်လောက်ဝေးတဲ့ချောင်းဆောင်ကျေးရွာဘက်ကိုပြောင်းရွှေ့သွားတယ်လို့လုံခြုံရေးအရာနာမည်မဖော်လို့တဲ့မျိုးကန်တူကတော့တရုတ်လာခွေးစားလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့အခုလိုပြောပြပါဗျာ။တ
ရုတ်ကမျိုးတွေကတော့အစိုးရရဲ့လောက်ပဲကတော့ပါပါပြီးစိုးနေရတာကိုကြံတရုတ်နဲ့ပတ်သက်တဲ့စားသောက်ဆိုင်တွေပါရစားကောပိတ်ရတယ်။အဲဒီ28ရက်နောက်ဆုံးတော့ဟိုတော့ပြောလာတယ်တရုတ်တနည်းအောင်သူရွှေ့တယ်ဆို။ကျတော့မြန်မာနယ်ဝေးနေအောင်တွေ့ရတော့ဝေးရဆုံးမှာကျတော့မပိုင်ပိုင်တယ်မဟုတ်ဘူးဆောင်းလုံးဘက်တော့အဲ့ဒါကျတော့ရှိရချောပလူရွာရောအဲ့ဒါကျတော့ရှိရတယ်
ဖျားသုံးစုမျိုးတဝိုက်ကျေးရွာတွေဘက်တရုတ်လောက်ကစားလုပ်ငန်းတွေနေရာပြောင်းရွှေ့သွားတဲ့သတင်းတွေနဲ့ပတ်သက်လို့ VOA အနေနဲ့တရားအတည်ပြုချက်ရဖို့စူးစမ်းနေစေဖြစ်ပါတယ်ဖျားသုံးစုမျိုးကတရုတ်ဝေးလိန်လုပ်ငန်းတွေမှာလူကုန်ကူးခံရတဲ့နိုင်ငံသားသား60ကျော်ကိုပြီးခဲ့တဲ့ရက်ပိုင်းက DKBA အဖွဲ့ကမြောက်ရီလမ်းကြောင်းကနေတဆင့်ထိုင်းရဲ့တပ်ဖွဲ့ကိုလွှဲပြောင်းပေးခဲ့တယ်လို့လည်းမျိုးကတူကပြောပါရယ
်မျိုးကတော့အထွက်သွားတာတော့မရှိသေးဘူး DKBA အတွက်လည်း68ရောက်လာတယ်အဲ့လိုတင်ရထုတ်ပြန်လာတယ်အဲ့လိုပြောပြီးလည်း68ရောက်လာတယ်တင်ထုတ်ပြန်လာတယ်တော့တော့ဆက်သွားခံရလာတော့တော့မရှိတော့ဆက်သွားလာတော့မရှိဘူးချိုးလည်း68ရက်လာတော့
မြန်မာနယ်စပ်ကအွန်လိုင်းငွေလိမ်လုပ်ငန်းတွေကိုနှိမ်သိမ်းဖို့ကြိုးစားတဲ့အနေနဲ့ထိုင်းအစိုးရကမြန်မာနယ်စပ်တွေမှာလျှက်စင်ပြီးလောင်စာဆီနဲ့အင်တာနက်လိုင်းတွေဖြတ်တောက်ထားပါတယ်ဒီလိုဖြတ်တောက်တဲ့အတွက်ဒေသခံတွေပါရက်တီရေးအခက်တွေ့နေကြရပါတယ်ဖျားသုံးစုမျိုးကန်တယောက်ကတော့မကြခင်အရင်လိုလျှက်စင်ပြီးပြန်ရဖို့မျှော်လင့်တယ်လို့ပြောပါတယ
်ဘောင်းနေပြီးတယ်မြင်းလေးကတင်ရောက်ပေါ်ပါလို့ပြောလဲအလောက်ကနေရောက်ဒီလိုရောက်တော့လဲမောင်နှမကနမကပေါ်ဒီဒီပြည်တော်ကဒါရမနာတီဒီလိုနေတော့ကိုကြီးရတော့ပူချတော့မာတိုင်းဝဲဒီကံပီကူတော့ဒီကူနေရတော့ဆောလာရပေါ်တော့လိုကြတော့အရင်မီးမီးတူဝဲဆရာမလေးတို့တူတော့
ထိုင်းနိုင်ငံရဲ့ဘီအားပေးမှုကြောင့်ကရင်နေသားစောက်တဲ့ BGF ထိချုပ်ထားတဲ့မြဝတီရွှေကုတ်ကိုမျိုးတွေကငွေလိမ်လုပ်ငန်းတွေမှာလူကုန်ကူးခံရတဲ့နိုင်ငံသားတွေကို BGF အဖွဲ့ကယာနဲ့ချီပြီးတော့ကဲထုတ်နေသလိုငွေလိမ်ကိုင်းကလူတွေကိုလည်းဖမ်းဆီးနေပါတယ်ဖမ်းဆီးပြီးသူကဲတင်ထားသူတွေကိုထိုင်းရနာပိုင်တွေလက်ထဲလွှဲပြောင်းပေးနေသလိုဒီနေ့ကစပြီးတော့တရုတ်နိုင်ငံသားတွေကိုမဲဆောက်၄စိတ်ကနေတစ်စိတ်တရုတ်နိုင်ငံကိုတန်းပြီးတော့ပြန်ပို့နေပါတယ်ရှင်